ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုကြည့်ရှုဖို့နိုင်ငံတည်တိကဘောလုံးပိသက်ထောင်ပေါင်းများစွာဟာရုရှားနိုင်ငံမှာအခုရောက်နေကြပါပြီ။အချိန်ထဲမှာပဲရုရှားဘောလုံးလောကမှာလူမျိုးရေးခွဲခြားမှုနဲ့ရုံးရင်းဆန့်ခတ်ဖြစ်ခဲ့မှုတွေတမိုင်းကြောင်းတွေရှိထားတာကြောင့်စိုးရိမ်မှုတွေလည်းရှိနေတဲ့ပြင်လူခွင့်ရေးဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာပါ။လန်ဒန်မြို့တော်ကနေပြီးတော့ Henry Ridgewell ပေးပို့ထားတဲ့သတင်းလောင်းနဲ့မော်စကိုကနေပြီးတော့ Charles Menace ပေးပို့ထားတဲ့သတင်းလောင်းတွေကိုစုစည်းပြီးတော့ကိုကျော်သိန်းကပြောပြပါလိမ့်မယ်။
ကမ္ဘာဖလားဘောလုံးပြိုင်ပွဲဟာဘောလုံးအကစားပွဲတော်သာမကကမ္ဘာယဉ်ကျေးမှုတွေရဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့ရုရှားဘောလုံးလောကကတော့အမျိုးမျိုးကွဲပြားခြားနားမှုကိုအမြဲကြိုဆိုနေတာမဟုတ်ပါဘူး။ပြင်သစ်နဲ့ရုရှားတို့ကစားတဲ့ပွဲတစ်ပွဲမှာပြင်သစ်လူမဲဘောလုံးသမားတွေကိုရုရှားပြည်သက်တွေကလူမျိုးရေးခွဲခြားတဲ့ဇာတ်ကားတွေနဲ့အော်ဟစ်ပြောဆိုတာကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရုရှားဘောလုံးအဖွဲ့ချုပ်ကိုပြီးခဲ့တဲ့လမှာဒဏ်ငွေဒေါ်လာ3000ဆောင်ခိုင်းပါတယ်။ဒီဒဏ်ငွေလောက်နဲ့ကတော့ဘာမှထိရောက်မှာမဟုတ်ဘူးလို့လူမျိုးရေးခွဲခြားမှုစန့်ကျင်ရေးလှုပ်ရှားသူတွေကပြောပြီးအဲ့ဒီအထက်မှာ Fair Network အဖွဲ့က PRR ဖို့ကလည်းတအူးအပါအဝင်ပ
ါ We see far right nationalists active inside football stadiums we see overt acts of racism
ဘောလုံးကွင်းတွေမှာလက်ရဇွန်အမျိုးသားရေးဝါဒီတွေကိုတွေ့ရပါတယ်လူမျိုးရေးခွဲခြားပြီးအလွန်ကျွံပြောဆိုပြမှုတွေကိုတွေ့ရပါတယ်အခြေအနေကအတော့ကိုကျယ်ကျယ်ပြန့်ပြန့်ဖြစ်နေတာပါဒါကြောင့်ဒူအတော်များများအတွက်ရုရှားဘောလုံးပွဲဟာမသွားသင့်တဲ့နေရာတစ်ခုလို့သတ်မှတ်ထားကြတာပါ
။ဒါပေမဲ့လည်းမာလီကနေစိန့်ပီတာစပါကူလာပြီး FC Maxima ရုရှားပြည်တွင်းအသင်းမှာကစားနေတဲ့အာဇီးစ်ကမရာကတော့ပရိသတ်ဟာစိုးရင်စရာမရှိဘူးလို့ယုံကြည်ပါတယ်
။ Avant de venir à Russie, j'ai entendu parler de racisme here.
ဆနော်ရုရှားကိုမလာခင်တုန်းကလူမျိုးရေးခွဲခြားမှုအကြောင်းပြောကြတာကိုအများကြီးကြားဖို့ပါတယ်။ဒီတိုင်းပြည်ဟာပြင်ပကဘာနဲ့အဆက်ဆံနေတဲ့တိုင်းပြည်တစ်ခုဆက်ဖြစ်နေပြီးတော့နေထိုင်မှုခက်ခဲတယ်လို့ပြောကြပါတယ်။အခုကျွန်တော်ဒီကိုရောက်တဲ့အခါကျတော့ဒါနဲ့ဆန့်ကျင်ဘက်ဖြစ်နေတာကိုတွေ့ရပါတယ်။ဒီကကျွန်တော်ကိုကြိုဆိုကြပါတယ်
။ဒီတင်လွတ်တော်အမတ်တွေကတော့ဘောလုံးပွဲသွားကြည့်မယ်အင်္ဂလန်ပရိသတ်တွေအင်္ဂလန်အလံကိုတိတ်ကြီးအလွန်အကျွံပြတ်တကင်ဆွေတော်မျိုးမလုပ်ဖို့သတိပေးထားပါတယ်။2016ခုနှစ်ကပြင်သစ်မှာအင်္ဂလန်နဲ့ရုရှားပြည်သက်တွေရုံရင်းဆန့်ခတ်ဖြစ်ထားဘူးသလိုထပ်ဖြစ်မှာကိုစိုးရိမ်နေတဲ့သတိပေးထားတာပါလူမျိုးရေးခွဲခြားတာဒါမှမဟုတ်ရန်ကားတာတွေကိုတီးခတ်မှာမဟုတ်ဘူးလို့ရုရှားအနာဘင်တွေကသတိပေးထားပါတယ်ကဘာရရက်ကမတူကွဲပြားတဲ့ယဉ်ကျေးမှုအမျိုးမျိုးကိုသူတို့နိုင်ငံမှာကြိုဆိုဖို့မျှော်လင့်ဆောင်ဆိုင်နေပါတယ်လို့ရုရှားနိုင်ငံသားအများပြားကလည်းပြောကြပါတယ်တစ်ဖက်မှာလည်းလူခွင့်ရေးလှုပ်ရှားသူတွေကရုရှားဆိုရဟာတိုင်းပြည်မှာလူမှုရေးနဲ့နိုင်ငံရေးဆိုင်ရာလူလတ်ခွင့်တွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်လို့သတိပေးပြောဆိုထားကြပါတယ်။လူခွင့်ရေးစောင့်ကြည့်လည်လာရေးအဖွဲ့ရဲ့မော်စကိုဌာနခွဲကသူတည်တည်တူဖြစ်သူယူလာယာဂေါ်ဘူနိုဗာက
The situation in Russia now with human rights as the worst it's been since the fall of the Soviet Union.
လက်ရှိလူခွင့်ရေးအခြေအနေကဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲသွားပြီးကတည်းကဆိုရင်အဆိုးဆုံးပါပဲ။
အထူးသဖြင့်အမေရိကန်နဲ့တခြားအနောက်နိုင်ငံတွေနဲ့ရုရှားကြားဆက်ဆံရေးမပြေမလည်ဖြစ်နေတာနဲ့အမျှလူ့အခွင့်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာကဝေဖန်ပြောဆိုတဲ့အပေါ်ရုရှားအစိုးရဟာပိုပြီးတော့ခုခံကာကွယ်လာတယ်လို့ဂေါ်ဘူနိုဗာကပြောပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အနေနဲ့ကိုရန်ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးတော့လူ့အခွင့်အရေးကိစ္စရုရှားအာဏာပိုင်တွေနဲ့ပြောဆိုဖို့လူ့အခွင့်အရေးစောင့်ကြည့်လည်လာရေးအဖွဲ့နဲ့တခြားအဖွဲ့တွေကတောင်းဆိုနေပါတယ်ခင်ဗျာ။